Welcome to the Voice of America in Burmese.
Mingla nyan ni ke ma shin. VOA American tan ye 2015 ku ne mala 5 ye cha da ri ni nyan ni be 6 nai kwe ga ni 9 nai thi season 2 ko myo ro Washington DC ga ni dai yai thol lin pe ni ba bi. Line to meter 16 ne 25 ro ga ni phan yu na sin nai ja ba de shin.ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့တောင်ကိုရီးယားနိုင်ငံမှာတက်ခက်ခံခဲ့ရတဲ့အမေရိကန်သံတမန်ကြီးဟာကျန်းမာရေးကောင်းမွန်နေတယ်လို့ပြောလိုက်ပါတယ်မြန်မာစစ်ရဲနဲ့ကိုကန်တပ်ဖွဲ့တွေကပြစ်ခတ်တွေရောပောင်းအောင်လုပ်ဖို့တရုတ်နိုင်ငံကမြန်မာစစ်ရဲကိုတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပေးမှာပ
ါအခုမနက်ခင်းစက်တိုက်ထုတ်လွှင့်ပေးသွားမယ်ចောင်းသားတွေရဲ့ဒီမိုကရေစီရေးတန်းဆိုလှုပ်ရှားမှုတွေမှာတော့ရန်ကုန်ကထိုင်းတပိတ်ဆင်နွှဲနေတဲ့ចောင်းသားတွေအကြမ်းဖက်ဖြိုခွဲဖမ်းဆီးခံရတဲ့နောက်ဆုံးရအခြေအနေနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့မူကြမ်းကိုဒီကနေ့လွှတ်တော်မှာစတင်ကြနာခဲ့ပေမဲ့ចောင်းသားကိုယ်စားလှယ်တွေမတက်ရောက်ခဲ့တာဘာကြောင့်ပါလဲ
အခုဖြစ်ပြနေတဲ့ရတနာမှာရှိတဲ့အခြေအနေကိုလွှတ်တော်မှာတရားဝင်ဆက်ပြောပြပြီးတော့အဲ့ဒီအခြေအနေကကျွန်တော်တို့လောလောဆယ်မှာစားတော်မှုရှင်တွေဆက်ရောက်ခြင်းမရှိနိုင်ဘူးဆိုတဲ့အကြောင်းကျွန်တော်ဆက်ပြောပြရတယ်
တက္ကသကောင်ဆောင်ကိုစေးရလွင်ရဲ့ပြောပြချက်နဲ့အတူလက်ဗရန်မျိုးမှာထိုင်းတပိတ်ဆင်နွှဲနေတဲ့ပင်မကြောင်းသားတပိတ်ရဲ့အခြေအနေကိုလည်းသတင်းယူဖို့တွားရောက်နေတဲ့ကျမတို့သတင်းတောက်ရဲ့သတင်းပေးပို့ချက်ကိုပြောပြသွားမှာပါနိုင်ငံတကာသတင်းဆောင်ပါတွေမှာတော့တောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ရဲ့မျက်နှာမှာအချက်80လောက်ထိချုပ်ရလာအောင်ဓာတ်နဲ့တိုက်ခိုက်ခံရတဲ့ကေရာကိုလည်းပြောပြပေးဖို့ရှိပါတယ်ဒီလိုသတင်းလွှာတွေမထုတ်လွှင့်ခင်နောက်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးကြပါမယ်ရှင်
တောင်ကိုရီးယားနိုင်ငံဆိုးမျိုးရမှာမျက်နှာနဲ့လက်ကောက်ဝတ်တွေကိုဓာတ်နဲ့တိုက်ခတ်ခံရတဲ့အမေရိကန်သံတမန်ကြီးကကျန်းမာရေးကောင်းမွန်နေပြီးစိတ်သက်ခံရမှာရှိနေတဲ့အကြောင်းဒီကနေ့မှပဲပြောဆိုလိုက်ပါတယ်။သူ့ကိုအားပေးရသူအများပြားကိုတွေ့ရတဲ့အတွက်လဲသူနဲ့သူ့မိသားစုအနေနဲ့အကြီးအကျယ်စိတ်ချမ်းသာခဲ့ရတယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားဆက်ဆံရေးတိုးတက်လာစေဖို့မကြခင်ပြန်လည်တာဝန်ထမ်းဆောင်မှာဖြစ်တဲ့အကြောင်းဆေးရုံမှာကုသမှုခံယူနေတဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမတ်ကလစ်ပတ်က Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။တမကြီးကတော့မင်းဆက်စားဝတ်တစ်ခုတက်ရောက်နေချင်းတက်ခက်ခံခဲ့ရတာလို့လေကိုယ်တိုင်တွေ့ခဲ့သူတွေကပြောပါတယ်ရဲတပ်ဖွဲ့ကတော့အသက်55နှစ်အရွယ်ကင်ကီဂျွန်းဆိုသူဟာဆက်လက်မလောက်ရှည်ရှည်ရဲ့ဓာတ်ချောင်းနဲ့တက်ခက်ခဲ့တာလို့လေနောက်ပိုင်းမှာပြောဆိုခဲ့တာပါတက်ခက်သူဟာတောင်နှက်မြောက်ကိုရီးယားပြန်လည်ပေါင်းစည်းတင်တယ်လို့အော်ဟစ်ခဲ့တယ်လို့လေဒေသခံသတင်းတွေမှာဖော်ပြကြပါတယ်ရန်ဘက်တွေအဖြစ်ကွဲကွာနေရတဲ့တောင်နှက်မြောက်ကိုရီးယားနိုင်ငံခြားနေဆက်ဒေသဆိုရင်ကမ္ဘာမှာလုံခြုံရေးအထူးထပ်ဆုံးနေရာတစ်ခုပါအမေရိကန်ကတော့မြောက်ကိုရီးယားရဲ့ရန်ကုန်ကာကွယ်ဖို့တောင်ကိုရီးယားမှာတပ်ဖွဲ့ဝင် 28,500 ဆေးလွတ်ထားပြီးတချို့တောင်ကိုရီးယားနိုင်ငံသားတွေကတော့အမေရိကန်ရှိနေတဲ့အတွက်နှစ်နိုင်ငံပေါင်းစည်းရေးအခက်အခဲရှိနေတယ်လို့မြင်နေကြပါတယ်။တောင်ကိုရီးယားသမ္မတပတ်ကုန်ငဲကတော့အခုဖြစ်ပျက်ဟာတောင်ကိုရီးယားအမေရိကန်မဟာမိတ်ညီညွတ်ရေးကိုတက်ခတ်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။အီရန်နဲ့နျူကလ িয়ার စစ်ဆင်ညှိနှိုင်းမှုတွေကြောင့်နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးစိုးရင်ချက်တွေနှဲပါအောင်ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာပင်လယ်ကွေ့နိုင်ငံတွေကအစိုးရအရာရှိတွေနဲ့ဆော်ဒီအရေဗျနိုင်ငံမှာတွေ့ဆုံပါတယ်။ဝန်ကြီးကယ်ရီဟာအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်နဲ့ဆွစ်ဇာလန်နိုင်ငံမှာ3ရက်ကြာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာမနေ့ကနှောင်းပိုင်းမှာရီယတ်မြို့ကိုရောက်လာတာပါ။အမေရိကန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်တဲ့အီရန်နဲ့နျူကလ িয়ার စစ်ဆင်ညှိနှိုင်းမှုတွေကိုဒီလကုန်နောက်ဆုံးထားပြီးအခြေခံသဘောတူညီချက်တွေရယူနိုင်ဖို့ကြိုးစားနေတာဖြစ်တယ်လို့အခုလိုအရေးကြီးနေတဲ့ကာလမှာဆွေးနွေးပွဲကိုပြုလုပ်နေတာပါ။ဆွေးနွေးပွဲတွေရှေ့ဆက်ပြီးတိုးတဲ့မတိုးတဲ့ဆိုတာကိုအမေရိကန်သမ္မတဘဲရက်အိုဘားမားကလည်းဒီလကုန်ထဲမှာလေ့လာဆန်းစစ်မှုတစ်ခုလုပ်လိမ့်မယ်လို့နိုင်ငံခြားရေးဌာနအကြီးအကဲအရာရှိတူကမနေ့ကပြောဆိုပါတယ်။အီရန်နဲ့နျူကလ িয়ার စစ်ဆင်ညှိနှိုင်းမှုတွေကြောင့်ဒေသရင်းမတိမငြိမ်ဖြစ်မလာစေပါဘူးဆိုတာကိုပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီ GCC ကလက်ခံလာအောင်ဝန်ကြီးကယ်ရီကအာမခံဖို့ကြိုးစားနေတာပါ။အာရဗ်စော်ဘွားများပြည်ထောင်စု UAE, Oman, Qatar, Bahrain, Kuwait နဲ့ Saudi Arabia နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဝန်ကြီးကယ်ရီဒီကနေ့အစောပိုင်းမှာတွေ့ဆုံခဲ့တယ်လို့ Oman နိုင်ငံခြားရေးဝန်ကြီး Yusuf bin Alawi bin Abdullah နဲ့နှစ်ဦးတည်းလည်းတီးတန့်တွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်အဆုံးမသတ်ခင် Saudi bin Salman အပါဝင်အစိုးရအရာရှိတွေနဲ့လည်းဝန်ကြီးကယ်ရီတွေ့ဆုံမှာဖြစ်ပြီးအဲ့ဒီနောက်မှာတော့ London ကိုခီးစဉ်မှာဖြစ်ပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ဟာတာဝန်ယူစဉ်ကာလမှာအလုပ်ကိစ္စတွေကိုပိုင်အီးမေးလ်လိပ်စာကိုသုံးခဲ့တယ်လို့ဝေဖန်ခံခဲ့ရပြီးနောက်သ ူအီးမေးလ်တွေကိုအများသိအောင်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြဖို့ပြောဆိုလိုက်ပါတယ်။သူအီးမေးလ်တွေကိုအများပြည်သူမြင်စေချင်တဲ့အကြောင်းမနေ့နောက်ပိုင်းကပဲ Twitter နဲ့ Internet လူမှုကွန်ရက်ကတည်းကပြောဆိုခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့အီးမေးလ်တွေကိုထုတ်ပြဖို့တိုက်တွန်းထားတာကိုတော့အများဆုံးစစ်ဆေးပြီးမှဖြစ်တဲ့အကြောင်းပြန်ချချက်ရရှိထားတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Mary Huff ကတော့ဝန်ကြီးအောင် Clinton ရဲ့အီးမေးလ်တွေကိုအများသိအောင်ထုတ်ပြန်နိုင်မှုအတွက်ပုံမှန်လုပ်ထုတ်လုပ်နည်းတွေအတိုင်းစောင့်ရက်တော်မှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ကိုဗိုင်အီးမေးလ်ကိုသုံးခဲ့တဲ့အကြောင်းဖော်ထုတ်ရေးသားခဲ့တဲ့ New York Times သတင်းစာကတော့ဝန်ကြီးအောင် Clinton အနေနဲ့အစိုးရမှတ်တမ်းမှတ်ရာတွေကိုသိမ်းဆည်းရမှာပြဋ္ဌာန်းထားတဲ့ Federal အစိုးရဥပဒေကိုချိုးဖောက်ရရောက်ကောင်းရောက်နိုင်တယ်လို့လည်းရေးသားခဲ့တာပါ။ AP သတင်းဌာနကနောက်ဆက်တွဲသတင်းမှာတော့ဝန်ကြီးအောင်ဟာကိုဗိုင်အီးမေးလ်လိပ်စာကိုနယူးယောက်မြို့မိသားစုနေအိမ်ကနေပို့ခဲ့တာလို့လည်းဖော်ပြခဲ့ပါတယ်။ဒီလိုသတင်းတွေထွက်လာတဲ့အတွက်လည်း2012ခုနှစ်တုန်းကလီဗျားနိုင်ငံဘင်ဂါစီမြို့ကအမေရိကန်တန်ရုံအကြမ်းဖက်ခံရမှုကိုစစ်ဆေးနေတဲ့အောက်လွတ်တော်စုံစမ်းရေးအထူးကော်မတီကတက်ခတ်ခံရမှုနဲ့ပတ်သက်တဲ့ဝန်ကြီးအောင်ကလင်တန်ရဲ့အီးမေးလ်တွေကိုပြန်လည်စစ်ဆေးဖို့တောင်းဆိုမှုတွေလည်းထွက်ပေါ်လာခဲ့ပါတယ်
။2013ခုနှစ်ဇန်နဝါရီလကယီမန်နိုင်ငံမှာပြန်မေးဆွဲဖမ်းဆီးတာခံခဲ့ရတဲ့အီရန်တန်တမန်ပြန်လည်လွတ်မြောက်လာခဲ့ပြီးအခုသူ့ရဲ့နေရာရင်းကိုပြန်ရောက်သွားပြီလို့အီရန်အစိုးရသတင်းမီဒီယာတွေမှာဒီကနေ့ဖော်ပြထားပါတယ်။နူအာအာမက်နဘိခ်ကိုဆာနာမြို့ကအီရန်တန်ရုံမှာအလုပ်လုပ်နေချိန်အယ်ကိုင်ဒါစစ်သွေးကြော်တွေလို့တန်တရားရှိသူတွေကပြန်မေးဆွဲသွားခဲ့တာဖြစ်ပါတယ်။နဘတ်ကိုစစ်သွေးကြော်တွေလက်ထက်ကနေပြန်လည်လွတ်မြောက်အောင်အထူးထောက်လှမ်းဝင်ကြီးဌာနလုပ်ငန်းအဖွဲ့တစ်ခုကယီမန်နိုင်ငံကအန်ဒီယာတိတ်များတဲ့နေရာတစ်ခုမှာခဲလှုပ်ရှားကဲတင်ခဲ့ရတာဖြစ်တယ်လို့အာရဗ်နဲ့အာဖရိကရေးရာအီရန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟိုဆင်အက်ဒမီယာအဗ်ဒူလ်ဟင်းကပြောပါတယ်။သူပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းနိဘတ်ကပြောဆိုတာကိုလည်းအီရန်အစိုးရသတင်းစာမှာကိုးကားဖော်ပြထားပါတယ်။အာရဗျချွန်းဆွဲကအယ်ကိုင်ဒါအဖွဲ့တွေရှိရာယီမန်မှာမကြသေးခင်နှစ်တွေအတွင်းအီရန်အစိုးရအရာရှိတွေဟာမကြာခဏဆိုသလိုစစ်သွေးကြော်တွေရဲ့ပြစ်မှတ်ထားတာကိုခန်းနေရတာပါ။
UAE ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE ကအတန်မြန်မာဘာသာစစ်စင်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံနယ်စပ်ဒေသမှာဖြစ်ပွားနေတဲ့လက်နက်ကင်ပရိပကတ်တွေနဲ့တင်းမာမှုတွေရောပါအောင်ဆောင်ရွက်ဖို့မြန်မာအစိုးရကိုတရုတ်နိုင်ငံကထပ်မံတိုက်တွန်းလိုက်ပါတယ်
။那么我想借这个机会呢可以重申一下我们一贯尊重缅甸的主权和领土。
မြန်မာနိုင်ငံရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုတရုတ်နိုင်ငံကလေးစားတယ်ဆိုတာကိုထပ်လောင်းပြောကြားလို့ရောမြန်မာအစိုးရနဲ့သက်ဆိုင်သူတွေနဲ့လည်းထိတွေ့ဆက်သွယ်နေတဲ့အကြောင်းနဲ့တင်းမာမှုတွေရောပါအောင်တရုတ်နိုင်ငံနဲ့လက်တွဲဆောင်ရွက်ဖို့လည်းတိုက်တွန်းလိုတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကပြောဆိုခဲ့တာပါ။မြန်မာနိုင်ငံဘက်ကကမ်းလှမ်းမယ်ဆိုရင်ငင်းကြဲရေးအတွက်ဆွေးနွေးနိုင်အောင်တရုတ်နိုင်ငံကကြားဝင်ဆစ်ဆက်ပေးချင်တယ်လို့လည်းဒီနေ့ဘေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။နေဆက်တီသတိုက်ပွဲတွေကြောင့်လူကြုံရေးစိတ်မချရတဲ့အတွက်တရုတ်နိုင်ငံသားတွေအနေနဲ့ဘေကင်းလူကြုံရေးထူးထည်ထားဖို့နဲ့လိုက်နာရမယ့်ညွန်ကြားချက်အစ်တီကိုဒေသခံအာဏာပိုင်တွေကထပ်မံထုတ်ပြန်ထားတယ်လို့လည်းပြောဆိုခဲ့တာပါ။တရုတ်ဒုတိယနိုင်ငံရဲ့ဝန်ကြီးလူချင်းမင်းကတော့လည်းနေဆက်တီသတည်ငြိမ်အေးချမ်းရေးအတွက်သက်ဆိုင်သူတွေအားလုံးကတက်နေသမျှထိုင်နေနေဆောင်ရွက်ကြဖို့ဘေကျင်းမြို့တော်ကိုရောက်လာတဲ့မြန်မာထူးတန်ကိုစလေကိုတိုက်တွန်းခဲ့တဲ့အကြောင်းမင်းနောင်မင်းကပဲပြည်ညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ထောင်ထောင်ချီရဲ့ဒေသခံတွေထွက်ပြေးနေကြရတဲ့အထိမြန်မာစစ်အုပ်တပ်တွေနဲ့ MNDAA ကိုကလက်နက်ကင်တပ်ဖွဲ့တွေကြားပြီးခဲ့တဲ့လကစတင်ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေမှာတရုတ်နိုင်ငံကကြီးစားတပ်ဖွဲ့တွေပါဝင်နေတယ်လို့လည်းမကြသေးရင်တော့မြန်မာစစ်တပ်ရဲ့ဒေသရှင်လုံးမတစ်ခုမှဆွဆွဲပြောဆိုထားတာပါ။တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့မြန်မာတန်ကိုစလေကတော့ပြစ်ခတ်နဲ့ပတ်သက်လို့တရုတ်စုရဲ့ကင်တွယ်ဆောင်ရွက်မှုတွေပေါ်ကျေးဇူးတင်စကားပြောကြားခဲ့တယ်လို့လည်းပြည်ညာချက်ထဲမှာဖော်ပြခဲ့ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာတေရန်ခွင့်မြခံရဖို့ရှိနေတဲ့မွေးရဆေးမှောင်ခိုကုသူဩစတြေးလျနိုင်ငံသားနှစ်ယောက်တက်ညာခွင့်ရဖို့အတွက်တရားဝင်နီးလန်းပေါင်းစုံကိုတုံးပြီးစူးစမ်းသွားမယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘီရှော့ကဒီကနေ့ပြောကြားလိုက်ပါတယ်။အကျဉ်းသားချင်းလဲလှယ်တာမျိုးဖြစ်စေအကျဉ်းသားတွေကိုနေရာရွှေ့ပြောင်းတာဖြစ်စေဖြစ်နိုင်ခြေရှိတဲ့နီးလန်းတွေကိုဆွေးနွေးဖို့အခွင့်အလမ်းကိုရှာနေတဲ့ဘက်တယ်လို့ပြောပေမဲ့အသေးစိတ်ကိုမပြောနိုင်ဘူးလို့ဆိုပါတယ်။ဒီလူနှစ်ယောက်ရဲ့အသက်ကိုကယ်တင်ဖို့အတွက်ဖြစ်နိုင်ခြေအလုံးကို 調査ပြီးရှာဖွေနေတယ်လို့ Australia နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ Indonesia နိုင်ငံခြားရေးဝန်ကြီးနဲ့လည်းဖုန်းကနေတဆင့်စကားပြောဆွေးနွေးထားတယ်လို့ Canberra မြို့ကလွှတ်တော်ပြန်မှပြုလုပ်တဲ့ဖျောင်းတိုင်မီထွန်းဆူတောင်းပွဲမှာ Miss Bishop ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့အကျဉ်းသားချင်းလဲလဲပြီးပြန်လွှတ်ပေးဖို့ဆိုတဲ့ Australia ရဲ့တောင်းဆိုမှုကို Indonesia အရာရှိတွေကတော့ငြင်းဆန်ပါတယ်။ဒီ Australia နိုင်ငံသားနှစ်ယောက်ကိုဘာလီအကျဉ်းတောင်းကနေသူတို့တွေကိုတနက်နဲ့ပြစ်ပြီးအကွက်မြတ်ခံရမယ်လို့ယူဆရတဲ့ဂျွန်ဒဂျွန်စီကိုမနေ့ကအင်ဒိုနီးရှားအာဏာပိုင်တွေကပြောင်းရွှေ့ခဲ့တယ်လို့ကွန်မြတ်မြတ်နေကိုတော့မတတ်မှားသေးပါဘူး။ Australia ဝန်ကြီးချုပ် Tony Abbott ကတော့ Australia ဟာအင်ဒိုနီးရှားနိုင်ငံပေါ်မှာလေးစားမှုထားတဲ့အကြောင်းဒါပေမဲ့သူ့အစိုးရဟာသူ့နိုင်ငံတန်ဖိုးတွေနဲ့နိုင်ငံသားတွေအတွက်ရည်တည်သွားမယ်လို့ဆိုပါတယ်။အင်ဒိုနီးရှားသမ္မတ Joko Widodo ကတော့မွေးစေးမောင်ခိုသမားတွေကိုလုံးဝတိခံခွင့်လွှတ်မှာမဟုတ်တဲ့မူဝါဒကိုလက်ခံထားသူဖြစ်ပါတယ
်။ရုရှားတက္ကံခေါင်းဆောင် Boris Nemtsov ဖေဖော်ဝါရီ29ရက်နေ့ကလှုပ်ကြံတပ်ဖြတ်မခံရခင်ယူကရိန်းနိုင်ငံတွင်ရုရှားနိုင်ငံကစစ်ရေးအရတိုက်ရိုက်ပါဝင်ပတ်သက်နေတဲ့အထောက်အထားစာရေးဆိုင်ရာတွေကိုဖြန့်ဝေသွားမယ်လို့ရုရှားတက္ကံတချွာလျှောက်သူတွေကပြောပါတယ်။ဒီစာရေးဆိုင်ရာတွေကိုသူတို့အနေနဲ့လုံခြုံအောင်သိမ်းဆည်းထားပြီးနမ်ဆော့လှုပ်ကြံခံခဲ့ရတဲ့ကိစ္စစုံစမ်းစစ်ဆေးမှုရဲ့ဒစိတစ်ပိုင်းအဖြစ်နဲ့သူ့ရဲ့ကွန်ပျူတာကိုရဲတပ်ဖွဲ့ကသိမ်းဆည်းတဲ့အချိန်မှာလည်းဒီချက်လက်တွေပါမသွားဘူးလို့သူနဲ့နီးစပ်သူတူကဗြိတိန်သတင်းစာတစ်စောင်ကိုပြောဆိုခဲ့တာပါ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မြတ်သက်တို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုဒီမိုကရေစီပညာရေးတောင်းဆိုစန္ဒပြနေကြတဲ့ကျောင်းသားတွေရဲ့ရန်ကုန်လက်ပံနဲ့တခြားနယ်မြို့တွေမှာတပိတ်အခြေအနေကိုပြောပြပေးသွားပါမယ်ကျောင်းသားတပိတ်ကိုထောက်ခံတဲ့စန္ဒပြမှုတွေရန်ကုန်မန္တလေးနဲ့မြို့တော်များများမှာပြုလုပ်နေတဲ့နေရမှာဒီကနေ့ညနေပိုင်းမှာတော့ရန်ကုန်မြို့တော်ခမရှိမှာလှုပ်တဲ့စန္ဒပြပွဲကိုရဲနဲ့ရဲဝတ်စွမ်းအားရှင်အဖွဲ့တွေကရိုက်နှက်ဖန်ဆီးခဲ့ပါတယ်ဒါကြောင့်ဒီ88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကမနီလာသိန်းမနုနုအောင်တို့အပါအဝင်တက်ကြွလှုပ်ရှားသူ5ဦးထိမ့်သိမ်းခံထားရပါတယ်ရဲမဟုတ်တဲ့တာမန်အရက်သားလူတွေကိုတုံးပြီးရုံရင်ဆန်ခတ်အကြမ်းဖက်မှုဖြစ်အောင်ဆောင်ရွက်တာဟာမကောင်းတဲ့လက္ခဏာဖြစ်တယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်တဦးဖြစ်တဲ့ကိုပြုံးချိုကပြောပါတယ်
ကျွန်တော်တို့ဒီညမှာဆန္ဒပေါ်ထုတ်တဲ့သူတွေကိုအခုလိုမျိုးအတင်းအားကမှဖြိုခွဲပြီးတော့ဖမ်းဆီးမှုတွေကဒါမတရားမှုတွေဖြစ်တယ်။နိုင်ငံတော်တွေရဲ့ဆန္ဒကိုလေးစားမယ်။အဲဒီလိုပဲအုပ်ချုပ်ရေးကဘယ်သူမှမသိတဲ့လူတွေကိုဝတ်သုံးပြီးတော့ရုံးရင်းဆန္ဒမှုဖြစ်စေတာဟာဆိုလို့ရှိရင်ဒါမကောင်းတဲ့လက္ခဏာတွေကိုပြောချင်တယ်။အဲကျွန်တော်တို့ကဒီညမှာဆန္ဒပေါ်ထုတ်မှုနဲ့ပတ်သက်ပြီးတော့အရင်ကလည်းဖမ်းဆီးခံရတဲ့လူတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရက်ခံပြီးပြောခဲ့တာရှိတယ်။ဆက်လက်ပြီးတော့လည်းကျွန်တော်တို့အဲ့ဒီတိုင်းပဲချက်ပြီးတော့ဆက်လုပ်သွားမှာဖြစ်တယ်
လက်ပံမြို့မှာပိတ်ဆို့ခံထားရတဲ့စန္ဒပြကျောင်းသားတွေကိုအကြမ်းမဖက်ဖို့ရန်ကုန်မှာတက်ကြွလှုပ်ရှားသူတွေနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတချို့ပေါင်းပြီးညနေ၄နာရီကစပြီးတော့စန္ဒဖော်ထုတ်ခဲ့ကြတာပါစန္ဒပြသူ100ကျော်ရှိပြီးရဲတပ်ဖွဲ့ဝင်100ကျော်နဲ့လက်ပတ်နီးပတ်ထားတဲ့အရက်ဝစ်လူအင်အား100ကျော်တို့ကအကြမ်းဖက်မှုတွေမဖြစ်ခင်မှာအဲ့ဒီနေရာမှာရှိနေကြတယ်လို့မျက်မြင်တွေကပြောပါတယ်စန္ဒပြသူတွေကိုအဲ့ဒီအရက်ဝစ်တွေကစတင်ရိုက်နှက်ဖမ်းဆီးခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်တွေပါဝင်ရောက်ရိုက်နှက်ဖမ်းဆီးမှုတွေကိုလှုပ်လာခဲ့ကြတာပါအခုလိုအာဏာပိုင်တွေဘက်ကလူစုခွဲရိုက်နှက်ဖမ်းဆီးမှုတွေမလုပ်ခင်မှာတော့စန္ဒပြမှုဟာဥပဒေနဲ့မညီညွတ်လို့လူစုခွဲပေးဖို့ဆိုပြီးတော့ရဲအာဏာပိုင်တွေကသတိပေးကြေညာခဲ့ပါလေရှင်။ဒါကတော့ရန်ကုန်ကြောင်သားတပိတ်ရဲ့အခြေအနေပါအခုတခါလက်ပံဘက်ကိုလည်းအလှည့်ပေးပါဦးမယ်ရှင်။ဒီကနေ့လွှတ်တော်မှာအမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကြားနာစတင်ကြားနာပွဲကိုကျောင်းသားကိုယ်စားလှယ်တွေမတက်ရောက်ခဲ့ကြပါဘူးလက်ပံမြို့တွင်မှာရန်ကုန်ကိုချီတက်ခွင့်မရတဲ့ပင်မတပိတ်စစ်ကြောင်းကကျောင်းသားခေါင်းဆောင်တွေဒီကြားနာပွဲကိုမလာနိုင်တော့တဲ့အခြေအနေကြောင့်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်အားလုံးကလည်းကြားနာပွဲမတက်ဖို့ဆုံးဖြတ်လိုက်ကြတာလို့ဆိုပါတယ်တစ်ချိန်တည်းမှာနယ်မြို့တွေကပင်မကျောင်းသားတပိတ်စစ်ကြောင်းကိုထောက်ခံပြီးတော့ထိုင်တပိတ်တွေဆင်နွှဲနေကြပါတယ်အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင
်လွှတ်တော်မှာကြားနာမှုစတင်ခဲ့တဲ့မတ်လ5ရက်နေ့မှာတော့ပင်မတပိတ်စစ်ကြောင်းကကျောင်းသားခေါင်းဆောင်6ဦးမတက်ရောက်နိုင်တဲ့အတွက်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်အားလုံးဟာကြားနာမှုကိုဆက်မတက်ခဲ့ပဲထွက်ခွာခဲ့တာပါလွှတ်တော်ကိုတွားရောက်ခဲ့တဲ့တက္ကသခေါင်းဆောင်ကိုစရာလွင်ကသူတို့ကြားနာမှုကိုဘာကြောင့်မတက်ဖို့ဆုံးဖြတ်ခဲ့တယ်လဲဆိုတာကိုအခုလိုပြောပြပါဗျာ
ကျွန်တော်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဒီနေ့လွှတ်တော်ကိုတွားရောက်ခဲ့တယ်ဒါနဲ့တွားရောက်ခြင်းကကျွန်တော်ကြားနာမှုအစီအစဉ်တက်ရောက်ဖို့ဝင်တယ်အရှိဖြစ်ပြနေတဲ့လက်ပံမှာရှိတဲ့အခြေအနေကိုဒီတော့မှတရားဝင်ဆက်ပြောပြပြီးတော့အဲ့ဒီအခြေအနေကြောင့်ကျွန်တော်တို့လောလောဆယ်မှာစားနာမှုရှင်ရောဆက်ရောက်ခြင်းမရှိနိုင်ဘူးဆိုတဲ့အကြောင်းကျွန်တော်ဆက်ပြောပြရတယ် လက်ရမ်းမှာရှိနေအခြေအနေကြောင့်ကျွန်တော်တို့ဒီကျန်းမာရေးမတက်တော့ဘဲနဲ့ခင်ဗျထုတ်ပါခဲ့ပါတယ်ကျွန်တော်တို့အဲ့ဒီမှာရှိနေ6ရောက်ကမတက်နိုင်ဘူးကျွန်တော်9ရောက်ပဲတက်တယ်ခင်ဗျအဲ့ဒီအဖြစ်ချက်ကိုတော့ကျွန်တော်ဆက်တော်မှာကျွန်တော်တရားဝင်ကျွန်တော်ဆက်ဆက်ဆိုခဲ့ပါတယ်
တချိန်တည်းမှာပဲလက်ဗရန်မြို့မှာအစိုးရနဲ့ចောင်းသားတွေကြားထိတိုက်တွဲဆုံမှုတွေဖြစ်နေတဲ့အတွက် ARD တပိတ်စစ်ကြောင်းကလည်းတပိတ်စခန်းဖွင့်လာရကနေဒီကနေ့မှာတော့ပသိမ်မြို့တော်ခမ်းမရှိမှာထိုင်တပိတ်လုပ်ခဲ့ကြောင်း ARD တပိတ်စစ်ကြောင်းရဲ့ခေါင်းဆောင်ကိုအောင်ခန့်စော်ကပြောပါတယ
်ဒီနေ့မနက်10နာရီခွဲကနေညနေ9နာရီကျော်တိုင်းထိုင်တပိတ်လုပ်ပါတယ်ဘာကြောင့်လုပ်တာလဲဆိုအဓိကကျွန်တော်တို့ဒီပြမစစ်ကြောင်းမှာဒီចောင်းသားတပိတ်မြို့ចောင်းသားတွေနဲ့အစိုးရနဲ့ထိတိုက်ရင်ဆိုင်မှုဖြစ်နေတယ်အဲ့ဒီအနေအထားပေါ်မှာကျွန်တော်တို့ကဒါအကြမ်းမဖက်ရေးအဘိဒီလိုမျိုးပြိပိနဲ့တားဆီးတယ်ချင်းချောက်တာတွေကဒီလေးပုဆိုင်ဆွေးနွေးပွဲကသဘောတူညီချက်အကျိုးသဘောတူညီချက်တွေကတစ်ချက်ကိုဒါဖောက်ဆက်တာဖြစ်တဲ့အတွက်အစိုးရဘက်ကဒါစတင်ချိုးပေါက်တာဖြစ်တယ်အဲ့ဒါကိုကျွန်တော်ကန့်ကွက်တယ်အကြမ်းဖက်မှုကိုကျွန်တော်တို့မလုပ်ဖို့ကျွန်တော်တောင်းဆိုတယ်နောက်ပြီးတော့ဟိုပြိပခါတွေကျွန်တော်ညှိနှိုင်းဆွေးနွေးမှုနဲ့ပဲအပြေချဖို့ကျွန်တော်တို့ဒါတပိတ်မောင်းနေရတယ်
ARB တပိတ်စစ်ကြောင်းကចောင်းသားတွေထိုင်တပိတ်လုံးမဲ့ကိစ္စနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကဖိအားပေးမှုတွေရှိနေပေမဲ့ចောင်းသားတွေကတော့ထိုင်တပိတ်ကိုညနေ9နာရီအထိလုဆောင်ဖို့အတွက်ဆုံးဖြတ်ခဲ့ကြတယ်ဆိုပြီးကိုအောင်ခန့်စော်ကဆက်ပြောပြပါတယ
်။ဖိအားပေးမှုကဒါမနေ့ကည10နာရီခွဲလောက်ကကျွန်တော်တို့တပိတ်စခန်းမှာဒီမြို့နယ်ရဲမှုကနေလာပြီးကျွန်တော်တို့တပိတ်စခန်းမှာကျွန်တော်တို့ចောင်းလိုက်စုအိတ်တယ်ပေါ့။အဲ့ဒီပုံမှာသူတို့လာပြီးတော့ဒါမနက်ဖြန်လုံးမဲ့ကိစ္စကိုသူတို့ဟိုပုံမှန်ဆက်ချက်တင်ပြီးတော့လုပ်ဖို့ပုံမှန်ဆက်ချက်တင်ပြီးရဆိုဆိုဒါချက်ချင်းဆောင်ရပေးမယ်ပေါ့အမြန်တော့အခုချိန်တင်နေအမြန်တော့ဆောင်ရပေးမယ်ဆိုပြီးတော့ဒါတို့အဲ့ဒါလာပြောပါတယ်။ဟု
တ်ပြော
တော့ကျွန်တော်တို့ဘက်ကလည်းဒီတပိတ်ကစထွက်ကြတဲ့ဟိုပုံမှန်ဆက်ချက်တင်ပြီးထွက်တဲ့တပိတ်မျိုးလည်းမဟုတ်ဘူး။နောက်ပြီးတော့အဲ့လိုပုံမှန်ဆက်ချက်တင်တဲ့ဟာမျိုးလည်းနောက်လည်းကျွန်တော်တို့တင်မှာမဟုတ်ဘူးဆိုပြီးကျွန်တော်ကပြောပါတယ်။အဲ့တော့လည်းတို့ဘက်ကလည်းတာဝန်ရှိတဲ့အတိုင်းတို့လည်းဆောင်ရဆရာချင်းတို့လည်းဆောင်ရပါမယ်။ကျွန်တော်တို့ကလည်းတာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ဆောင်ရတဲ့အပေါ်မှာလည်းကျွန်တော်ကလည်းခံနိုင်ပါတယ်လို့ပြောလိုက်ပါတယ်ဟုတ်။အဲ့တော့ကျွန်တော်ပုံမှန်ဆက်ချက်မတင်ပါဘူး။
ပြီးခဲ့တဲ့လတုန်းကတော့အစိုးရကကျောင်းသားတွေဆန္ဒပြမှုတွေဆက်မလုပ်ဖို့အတွက်သတင်းထုတ်ပြန်ခဲ့ရမှာအမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးကိုဥပဒေလုံထုံးလုံနည်းတွေနဲ့အညီလွှတ်တော်မှစတင်ကြားနာဆောင်ရွက်နေပြီဖြစ်လို့ဆန္ဒပြကျောင်းသားတွေအနေနဲ့ဆန္ဒထုတ်ဖော်မှုတွေရပ်ဆိုင်းထားဖို့နဲ့ရန်ကုန်ကိုတပိတ်စစ်ကြောင်းတွေဝင်လာမယ်ဆိုရင်တည်ဆဲဥပဒေအရအရေးယူမယ်ဆိုပြီးကြေညာပြောဆိုထားတာပါလက်ရှိအခြေအနေအရလက်ဗရန်မျိုးကတင်းမာမှုတွေဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ကျန်တဲ့ចောင်းသားတွေလည်းလွှတ်တော်ရဲ့ကြားနာမှုကိုဆက်မတက်ခဲ့သလို ARD စစ်ကြောင်းကလည်းထိုင်တပိတ်စတင်လုပ်ခဲ့တာဖြစ်ပါတယ်ရှင်
။ចောင်းသားကောင်းဆောင်တွေလွှတ်တော်ကြားနာပွဲမတက်ခဲ့ကြတဲ့အကြောင်းမှအေးအေးမှပြောပြသွားတာပါ။အခုလက်ဗရန်ကထိုင်တပိတ်အခြေအနေကိုကြည့်ကြရအောင်ပါရှင်။လက်ဗရန်မြို့မှာထိုင်တပိတ်စန္ဒဖော်ထုတ်နေတဲ့တပိတ်ကျောင်းသားတွေနဲ့အတူအစာငတ်ခံစန္ဒပြနေကြတဲ့တန်ဃာတော်တွေကိုတပိတ်ကျောင်းသားတွေနဲ့ဆက်လက်မပူပေါင်းဖို့နဲ့ကျောင်းသားတွေကိုလည်းနေရက်ပြန်ကြဖို့ရန်ကုန်တိုင်းဒေသကြီးဂိုင်းပေါင်းဆောင်တန်ဃာမဟာနာယကအဖွဲ့တွေပဲခူးတိုင်းဒေသကြီးအနောက်ပိုင်းဂိုင်းပေါင်းဆောင်တန်ဃာမဟာနာယကအဖွဲ့တို့ကမြစ်တာရက်ခံတောင်းဆိုလိုက်ပါတယ်။လက်ဗရန်မှာကိုယ်တိုင်သတင်းယူနေတဲ့ VOA သတင်းတောက်ကိုစီသူကပြောပြပေးမှာပါရှင်။
လဗရန်မြို့မှာထိုင်တဲ့ဘိတ်ဆင်ရွေးနေတဲ့ចောင်းသားတွေနဲ့တန်ဃာတွေကိုတပိတ်ရက်နာပြီးတော့နေရက်ကိုပြန်ကြဖို့လဗရန်မြို့တန်ဃာနိုင်ကအဖွဲ့ကလာရောက်မြစ်တာရက်ခံခဲ့တာပါမြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေဂျမ်းကိုလွှတ်တော်အတွင်းမှာဆွေးနွေးဖို့အတွက်ပြင်ဆင်နေပြီဖြစ်တာကြောင့်ပေါ်ထွက်လာမဲ့ရက်လက်တွေကိုစောင့်ကြည့်ကြဖို့မြစ်တာရက်ခံချက်ကိုလဗရန်မြို့တန်ဃာနိုင်ကအဖွဲ့ဆရာတော်တစ်ပါးကဖတ်ပြခဲ့ပါတယ
်ဒီလိုအများဒီငင်အချမ်းမှုပြပြမည်လို့ဟူသောစိတ်လောကများမရှိသေးရို့အတွက်ရန်ကုန်မြို့တော်ဝင်ရောက်ရန်ကြိုးပမ်းမှုမပြုဘဲမိမိတို့၏မိဘရင်ခွင်တို့ပြန်လည်ဝင်ရောက်ခိုလုံပြီးပေါ်တွက်လာပြီးရလကောင်များအားစောင့်ကြည့်ကြသည်ပါကြောင်းလေးလေးနက်နက်မေတ္တာရောက်ခံအပ်ပါသည
်တပိတ်နဲ့တူလိုက်ပါလာတဲ့တန်ဃာတော်တွေအနေနဲ့လည်းမိမိတို့သတင်း300ကျောင်းတိုက်တွေစီကိုပြန်လည်ကြွရောက်ကြဖို့လျှောက်ထားခဲ့ပါတယ
်အစိုးရဓမ္မသရိယပဒမဗျာပရိယာတိဇံဝေဝေများကိုပြည်သူတော်မူကြမိဇာပြည်တန်ဃာတော်များအေးချမ်းစွာပြည်သူနိုင်၏ကံငယ်ပြည်သူများအကြာဤငယ်အေးချမ်းမှုပြပြမိလို့ဟူသောသို့ရင်သောကများမရှိစေ၏တို့အတွက်လက်ဗရန်မျိုးတွင်ကျောင်းသားအစုအဖွဲ့များနှင့်ဆဲလက်ဘူပါမှုမပြုတော်ပဲမိမိတို့သတင်း300ကျောင်းများတို့ပြန်လေကြွရောက်၍ဒါနဓာဝန်တန်းဆောင်ပြီးဒါနဒုရဝိပဿနာဒုရတို့ကိုဆဲလက်ကြိုးစားအားထုတ်ကဒါနဓာဝန်များကိုသာတန်းဆောင်ပေးတော်မူကြပါယံ
ယောသိစွာမေတ္တာရကလျောဒာပါတိဗျာ
လဗရန်မြို့နယ်ဂိုင်းပေါင်းစုံတန်ခါနိုင်ကအဖွဲ့အနေနဲ့တပည့်ចောင်းသားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုအစားအသောက်နဲ့ရေလူတန်းဖို့ရောက်ရှိလာခဲ့တာဖြစ်ပါတယ်။ចောင်းသားတွေအနေနဲ့ကတော့ရန်ကုန်ကိုလမ်းလျှောက်ချီတက်သွားမှာမဟုတ်တဲ့အကြောင်းနဲ့ရန်ကုန်ရောက်တဲ့အခါတပည့်ရန်နာဖို့စီစဉ်ထားတဲ့အကြောင်းပြန်ပြီးတော့လျှောက်ထားခဲ့ပါတယ်
။ဒီတပည့်တို့ပြန်ချင်းရန်ကုန်ကိုပြန်ချင်းဒီတပည့်တို့ကချီတက်ချင်းမဟုတ်ပါဘူးခင်ဗျာ။တာဝတီကနေရန်ကုန်ကိုတပည့်တို့တပည့်ကလှန်တာမဟုတ်ဘူးဆိုတဲ့အကြောင်းကိုရှင်တို့ဘုရားမှာရှိတယ်တပည့်တို့ចောင်းသားကြီးရဲ့လို့တော့ចောက်တယ်ရှိပါတယ်ခင်ဗျာ။တော့တယ်မှာတိစာပြူပြီစကားမင်းနဲ့ဆိုတော့တိစာပြူပြီရတယ်တပိတော်လိုလည်းပြောပါဗျာတိုက်တော်လုံးကြီးတပိတော်လိုလိုက်ခဲ့ပါတပိတော်လိုတောင်ဝင်ရဲ့ယူရတယ်တောင်ဝင်လက်ခံပါတယ်တပိတော်လိုရန်ကုန်ပြောင်းချင်းဒီမိဘစီပြောင်းချင်းဖြစ်ပါတယ်ဗျာတပိတော်လိုဒေသအသီးသီးကလူတွေကရန်ကုန်ကလူတွေအများစုဖြစ်ပါတယ်ဗျာရန်ကုန်ကလူတွေကရန်ကုန်မပြောင်းဘူးဆိုရင်တော့ဘလို့မှဖြစ်နိုင်ပါဘူးဗျာ
ចောင်းသားကောင်းဆောင်ကိုနန္ဒဆက်အောင်ကပြန်ပြီးတော့ရှောက်ထားခဲ့တာပါမနေ့ကမတ်လ၄ရက်နေ့မှာထိုင်းတပိတ်ရှိတဲ့နေရာစီကိုလာပြီးတော့အားပေးခဲ့တဲ့စာနာထုတ်ဖော်သူ၁၁ယောက်ကိုစီတန်းလဲလဲခွင်းပုံမှ၁၈နဲ့ဒီကနေ့မှာအမှုဖွင့်ထားပြီးတော့အဲ့ဒီကလေးဦးကိုဖမ်းဆီးထားတယ်လို့တပရန်မျိုးမရဲစခန်းကလည်းအတီးပြူပြောပါတယ်ထန်တပိတ်ဆင်နွေးနေတဲ့ចောင်းသားတွေနဲ့အစိုးရအာဏာပိုင်တွေရဲ့ဆွေးနွေးမှုတွေကလည်းရက်ဆိုင်နေကြတာမနေ့ကနဲ့ဒီနေ့ဆိုရင်နှစ်ရက်ရှိပါပြီចောင်းသားတွေဘက်ကတော့တပိတ်ရှိနေတာနဲ့ပတ်သက်ပြီးဆွေးနွေးမှုတွေဆက်လက်ပြုလုပ်သွားဖို့လမ်းဖွင့်ထားတယ်လို့ចောင်းသားကောင်းဆောင်တွေကပြောထားပါတယ်ခင်ဗျာ
မနက်ငယ်တဲ့ဒီမုန်ကစီအပြောင်းလဲရင်းနဲ့အတူပဲအလုသမားလေသမားចောင်းသားဆန္ဒပြမှုတွေဇက်တိုက်ဖြစ်ပေါ်လာသလိုလူညုံရေးအာဏာပိုင်တွေနဲ့ထိတိုက်တွေးမှုတွေလည်းမကြမကြာရှိလာပါတယ်ဆန္ဒပြမှုတွေဟာစစ်ဆန်ညှိနှိုင်းမှုနဲ့ပြီးဆုံးတာတဲ့အကြမ်းဖက်နှိမ်နင်းခံမှုတွေနဲ့အဆုံးသတ်တာအများစုဖြစ်နေပါတယ်ဒါကြောင့်မို့ဒီသတင်းပတ်ရဲ့စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာတော့ဆန္ဒပြမှုတွေကနေအကြမ်းဖက်မှုတွေဖြစ်မလာဖို့ဘယ်သူမှတာဝန်ရှိသလဲဆန္ဒပြလူလားချက်တွေအတွက်ဆွေးနွေးညှိနှိုင်းမှုတွေဘာကြောင့်မအောင်မမြင်ဖြစ်နေရလဲဒါတွေကိုသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကြိုတင်ဆက်သွယ်အကြောင်းကြားထားနိုင်ပါတယ်။ဒါရိုက်ပါဝင်မှုအခက်အခဲရှိလို့ရှိရင်အတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်လိုတဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
တရရလေလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြပါလို့ထမှန်ဖိတ်ခေါ်ပါစေရှင်။အခုနိုင်ငံတကာသတင်းဆောင်ပါတပုတ်ကိုအလှည့်ပေးပါဦးမယ်။ဒီကနေ့ကြာသပတေးနေ့မနေ့ပိုင်းတုန်းကဆိုးမြို့မှာဓာတ်နဲ့တိုက်ခိုက်တာကိုခံခဲ့ရတဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးမက်လစ်ပတ်ဟာမျက်နှာကဒဏ်ရာတွေအတွက်အချက်80ချုပ်ရမှာဖြစ်ပါတယ်။အခုလိုဓာတ်နဲ့တိုက်ခိုက်ခဲ့သူဟာအမျိုးသားရေးဝါဒတိတ်ပြင်းထန်သူတဦးဖြစ်ပြီးတိုက်ခိုက်မှုကိုသူတယောက်တည်းလုပ်ခဲ့တာလို့ဖြောင့်ချက်ပေးတဲ့အကြောင်းဆိုးမြို့ကနေ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။တန်မတ်ကြီးမက်လစ်ပတ်ဟာဒဏ်ရာရသွားတဲ့မျက်နှာနဲ့ဘဲဘဲလက်တွေဆိုးမြို့ကစင်ချွန် Severance ဆေးရုံမှာခွဲစိတ်ကုသမှုခံယူနေပါတယ်။တန်မတ်ကြီးရဲ့မျက်နှာကတိတ်နေတဲ့ဓာတ်ဒဏ်ရာအတွက်အချက်80ချုပ်ဖို့လိုအပ်တယ်လို့ဆေးရုံအကြီးကဲဂျမ်နမ်ရှစ်ကပြောပါတယ
်။자연례적으로행사를했기때문에아그때마다한번도이런일이없었습니다물론그때문에
옛나가단야4레마괴라고쉐비들레마쪼쪼냅바레투의냐벳바유가니메요티티돌아바다음에투의옛나가아용조리요드리글란리로아예지레잉가아세이바이뇌고로티가이무미시바우
အတိုက်ခိုက်ခံရခြင်းကထိသွားခဲ့တဲ့သူ့ရဲ့ဘဲဘက်လက်ကလက်မနဲ့လက်ချောင်းနှစ်ချောင်းကိုလည်းဆရာဝန်တွေကကုသပေးနေပါတယ်။တန်မတ်ကြီးလစ်ပတ်ကတော့သူဟာကျန်းကျန်းမာမာရှိပြီးစိတ်တက်ကြမနေပါဘူးလို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ဒါပေမဲ့တန်မတ်ကြီးဟာဆေးရုံမှာပဲ3-4ရက်လောက်ဆက်ပြီးနေရဖို့ရှိပါတယ်။တန်မတ်ကြီးဟာကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးဖိုရမ်ကိုတက်ရောက်နေချိန်မှာဓားသမားက10လက်မလောက်ရှည်တဲ့ဓားနဲ့တိုက်ခိုက်တာကိုခံခဲ့ရတာဖြစ်ပါတယ်။ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးနဲ့ပူးပေါင်းဆောင်ရွက်ရေးကောင်စီကဒီပွဲကိုဦးစီးကျင်းပတာဖြစ်ပြီးဒီကောင်စီကနှစ်နိုင်ငံချင်းငြိမ်းချမ်းစွာပြန်လည်ပေါင်းစည်းဖို့လိုလားတဲ့အဖွဲ့တွေစုပေါင်းထားတဲ့အဖွဲ့ဖြစ်ပါတယ်။အခုဓာတ်နဲ့တိုက်ခိုက်သူဟာအသက်55နှစ်အရွယ်ကင်ခီဂျုံဖြစ်ပြီးဒီပွဲတွေထဲမှာပါတဲ့အဖွဲ့တစ်ခုခုရဲ့အဖွဲ့ကိုယ်စားလှယ်တူဆိုတဲ့ပြောဆိုချက်ကိုတော့အဖွဲ့ကောင်စီရဲ့ဒါရိုက်တာလီဆန်ဟွန်ကမဟုတ်မှန်ကြောင်းညှင်းဆိုပါတယ်။ဒါအပြင်သူဟာကောင်စီရဲ့စီးရင်ထဲမှာရှိနေစေဖြစ်ပေမဲ့အခုအဖွဲ့အနေနဲ့မရှိတော့တဲ့အဖွဲ့ဟောင်းတစ်ခုကလူလို့ပြောပါတယ်ဒီလိုလူတွေကိုအစည်းအဝေးတက်ရောက်ခွင့်ပေးတာနဲ့ပတ်သက်ပြီးအခုလိုအန္တရာယ်ရှိမယ်လို့မထင်မိခဲ့တဲ့အတွက်လုံခြုံရေးကိုတည်တည်ချာချာမလုပ်မိတာကိုမစ္စတာလီကတောင်းပန်ခဲ့ပါတယ
်얼굴상처는 오른쪽 이 당 대표에서
다한 헷신 쟁파래 보여봐. 이놈가 뒤로 피며 멋쟁게 부르되 예 롱종이 차보 멋반자 미라바루 뼈자 돌아봐. 다한에 딱해도 김가 두마 포마 바베 두두 우레 럭상다루 예마 평제 비바래. 담마지고 다한에 딱해체마 두가 다운에 며 코리아 나나간 변래 방시보 루아데루 오비 딱해케라마. 김코란 예다메루 용지야래 블록마 아쿠 마자데겐가베 두가 아메리칸네 땅코리아루예 렛시 부드웨 시에 리쩨무하 1953쿠네 코리아 십뵈지 아피 꽌꽌 떠자래 미다수리 뺨피 빵시보 어트 아한다 핏시데루 예다게바레 아쿠루 부드웨 시에 리쩨니라죠 나펫 미다수리 뺨피 뜨이송보 어트 쿠엠마뷰라루 냐코리아 벳가 마자데겐가베 뵤자게라마 땅코리아 드린드위마로 김하 빈탄의 묘다이 와라 러샤무 러니라 자면미 피피 1985 쿠텐동가 소가 아메리칸 탄용 빠이넷 테마 아메리칸 랑고 미쇼라 재판의 땅코리아 쫀수 빠이산이 에트 안인 보아니 무마 대고로 산나 빠게다네 2009 쿠네 땅코리아 담라의 산시 뚜고두 미쇼 산나 빠보 조사라루 아잔패무리 러상게두루 포비아 자바레 김하 2010동가 재판 담마지고 쪽동네 삐뻑해문에 판칸게야비 타운네네짜게야레루 땅코리아예가 벼바레 다변 김하 2006쿠네네 2009쿠네자 묘코리아고 6쩨잉 떠욕케두 피비 소마 꽌런두 묘코리아 강상 김종일 어테인먼 쪽다이두쿠고 사이투보드 2012쿠네마 조사케두레 피바레 다마묘린메 따이카이다 피비 땅코리아 아수야예 아예바조 마하메 나이간두쿠예 고사뷰 담마고 따이카이데 아피치래 야즈웬모 뜨쿠고 쭈런다루 묘코리아 아야시리가 뵤자비 쇽차 삐뜬게 바레 땅코리아 가고이 원지타나가 로 디 따이카이무하 렛시 나나이간자 부드웨시에 리쩨무 럿상니라고 티가이시마 못후루 뵤수 바레 디 시에 리쩨무하 묘코리아 벳가 따이카이라메 소옌 아센덴 피앙 빈센네 아니네 아메리칸네 땅코리아 나나이간가 따따방 타운네 치비 빠원네 시에 리쩨무 뜨쿠 삐바레
Talking mute that Pia Dora Washing. A good tomorrow, Tanlunida radio season, PP Jamabe, Isha Sesebangani, Taya Tolin Binide, VOA Nizin TV season, go let Jishu Najavare. Now Najama Tolim and Yava season to tomorrow, Jamaye, Yamaye, Tonta Channel, Tayan Drin Lasare, Trimpas and Gandarigo, Nasin Jayamaba, Line to meet us, Sachau, Sakun and Sangarugani, Panyu Nasin Naimare, Jadarin, Yaniba, VOA season to Majagan, Piso Maro Mission.
ညနေပိုင်းစီစဉ်ဆုံးသက်ခင်မှာနိုင်ငံတကာသတင်းတင်ချက်ကိုကိုအောင်လွင်ဦးကတလှည့်ကြေညာပေးပါဦးမယ်ရှင်။တောင်ကိုရီးယားနိုင်ငံဆိုးမျိုးမှာမျက်နှာနဲ့လက်ကောက်ဝတ်တွေကိုဒါနဲ့တက်ခက်ခံရတဲ့အမေရိကန်သံတမန်ကြီးကသူကကျမ်းမာရေးကောင်းမွန်နေပြီးစိတ်ရက်ခံရမှာရှိနေတယ်ကြောင်းဒီကနေ့မှပဲပြောဆိုလိုက်ပါတယ်။ ယူရိုနဲ့ညူကလီးယားဆက်ဆက်ညီနိုင်မှုတွေကြောင့်နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့ခြေအနေနဲ့ပတ်သက်ပြီးစိုးရိမ်ချက်တွေနေပေါအောင်ကြိုးစားနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပင်လယ်ခွင့်နိုင်ငံတွေကအစိုးရအရရှိတွေနဲ့ဆော်ဒီအာရေဗီးယားနိုင်ငံမှာတွေ့ဆုံနေပါတယ်ဝန်ကြီးကယ်ရီကယူရိုနိုင်ငံခြားရေးဝန်ကြီးနဲ့ဆွစ်ဇာလန်နိုင်ငံမှာတွေ့ကြတွေ့ဆုံခ မနေ့နောက်ပိုင်းကပဲ Twitter Internet လူမှုကွန်ရက်ကတစဉ်ပြောဆိုခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ email တွေထုတ်ပြဖို့တိုက်တွန်းထားတာကိုအမြန်ဆုံးစစ်ဆေးပြီးမှဖြစ်တဲ့အကြောင်းပြန်ကြားချက်ရရှိထားတယ်လို့လည်းပြောပါရတယ်။မြန်မာနိုင်ငံနေဆက်ဒီသမှာဖြစ်ပေါ်နေတဲ့လက်နက်ကင် prepare တွေနဲ့တင်းမာမှုတွေရောပောင်းအောင်ဆောင်ရွက်ဖို့မြန်မာစစ်အုပ်ကိုတရုတ်နိုင်ငံကထပ်မံတိုက်တွန်းလိုက်ပါရတယ်။မြန်မာနိုင်ငံဘက်ကကမ်းလှမ်းမယ်ဆိုရင်ရင်းချင်းအတွက်ဆွေးနွေးနိုင်အောင်တရုတ်နိုင်ငံကကြားဝင်ဆက်ဆက်ပေးခြင်းနဲ့လို့လည်းဒီကနေ့ပေကျင်းမြို့မှာပြုလုပ်တဲ့ဒသစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကပြောဆိုခဲ့တာပါ။နေဆက်ဒီသတိုက်ပွဲတွေကြောင့်လူညိုရေးစိတ်မချရတဲ့အတွက်တရုတ်နိုင်ငံသားတွေအနေနဲ့ဘေကင်းလူညိုရေးအထူးသဖြင့်တာဝန်နဲ့လိုက်နာရမယ်ညွှန်ကြားချက်အသစ်တွေကိုလည်းထပ်မံထုတ်ပြန်ထားတဲ့အကြောင်းပြောဆိုခဲ့တာပါ
။မြန်မာနဲ့နိုင်ငံတကာသတင်းကျင်းချက်ကိုကိုအောင်လွင်ဦးကြီးညာပေးသွားခဲ့တာပါ။ဒီနေ့နေ့အစည်းအဝေးထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Justin the Weeks ဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစည်းအဝေးတွေကိုတနေ့6ချိန်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်နေတဲ့အစည်းအဝေးတွေကို bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးအဆုံးသတ်ပြစီရှင်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.